ထိုင်းမြန်မာ20မက်ဆောက်ဒေတာတွင်ကိုအကြောင်းမူကြောင့်ရောက်ရှိနေတဲ့ကရင်တိုင်းရင်းသားတွေစုပေါင်းပြီးကရင်ရိုးရာချီပြူပွဲမင်္ဂလာပွဲကိုကျင်းပလာခဲ့တာဒီဒီချင်းဟာ18ချိန်မြောက်ဖြစ်ပါတယ်ဒီလိုကရင်ရိုးရာချီပြူပွဲမင်္ဂလာပွဲကျင်းပတဲ့နေရာမှာဘယ်တိုင်းရင်းသားပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ပါဝင်ဆင်နွှဲနိုင်ကြောင်းနဲ့ကရင်ရိုးရာလက်ချီပွဲကျင်းပရတဲ့ရွေချက်ကိုကရင်ရိုးရာပွဲဖြစ်မြောက်ရေးကော်မတီအတွင်းရင်မူမန်းမျိုးမြင့်ကအခုလိုပြောပြပါတယ်
ဒီမကောင်းဆိုရတဲ့ပျော်မြူတဲ့လမှာမကောင်းတဲ့အတိတ်နမိတ်တွေဥမာနေထိုင်မကောင်းဖြစ်တာတွေအဲ့ဒါတွေချုပ်ဝတ်တတ်တယ်အဲ့ဒါကြောင့်မို့အဲ့လိုမကောင်းတဲ့အတိတ်နမိတ်တွေဒီမကောင်းဆိုရတဲ့ဝိညာဉ်တွေသာသမီမြင်းကြီးတဲ့ဘုရားပူကားလို့မရအောင်ဆိုပြီးတော့အဆောင်ရောင်ခုနှစ်မျိုးနဲ့စီမံထားတဲ့ချီယူခင်နဲ့လက်ကောက်မှပတ်ပြီးတော့အကာအကွယ်လုပ်လိုက်တဲ့သဘောပါပဲဒါမဲ့အရင်ခေတ်ကလူကြီးကတော့ဒါသူတို့ယုံကြည်မှုတစ်ခုအနေနဲ့လုပ်ကြတယ်ကျွန်တော်မြန်မာခေတ်ကရင်နေကြတော့ဒီပွဲလို့ရတဲ့အဓိကယူရချက်ကတော့ကရင်မျိုးသားတို့ရာမှာစီလုံးညီညွတ်မှုရှိဖို့အဓိကထားပြီးတော့လုပ်တာဖြစ်ပါတယ်ကွယ်
ဒီလိုနှစ်စဉ်နှစ်တိုင်းဝါကောင်လာတွင်ထိုင်းမြန်မာနယ်စပ်မြေဆောင်မြို့ကတောရကျောင်းမှာကျင်းပလာခဲ့တဲ့ကင်းရင်ရိုးရာလက်ချီပွဲကိုကင်းရင်တိုင်းရင်းသားတွေကမကပဲမြေဆောက်ဒေသတွင်ရောက်ရှိနေတဲ့အခြားမြန်မာတိုင်းရင်းသားတွေလည်းတက်ရောက်လာတာကိုတွေ့ရပါတယ်။ဒီနေ့မနေ့လက်ချီပွဲအခမ်းအနားစတင်ကျင်းပစဉ်ကပင်မိုးအစ်စက်မပြတ်ရွာနေပေမဲ့လည်းဖြူနီပြာရောင်စုံကင်းရင်ရိုးရာအဝတ်စားတွေဝတ်ဆင်ထားတဲ့ထောင်နဲ့ချီတဲ့အပိတက်တွေတောရဖုံကြီးကျောင်းဝင်းတွင်လက်ချီပွဲကိုပျော်ပျော်ရွှင်ရွှင်ဆင်နေနေတာကိုတွေ့ရပါတယ်။ကင်းရိုးရာချီပြူဖွဲ့မင်္ဂလာပွဲကိုတက်ရောက်လာတဲ့ကင်းရင်မျိုးသမီးတူကတော့ဒီပွဲမှာသူ့မိသားစုတွေနဲ့ပြန်ဆုံတွေ့ရလို့ပြောနေပေမဲ့သူ့ဇာတိမိမှာကျင်းပတဲ့ပွဲမဟုတ်လို့ဝမ်းနေမိရဲ့လို့သူ့ခံစားချက်ကိုအခုလိုပြောလာပါတယ်
တနေ့တခါတော့ဒါမတော်ရဲ့ကရင်ရိုးရာလက်ချီပွဲပေါ့နော်ဒါကတော့ကိုရဲ့ရိုးရာဖြစ်လို့လားမသိရရမ်းပြောတာကဲမမွန်မတဲ့စီမျိုးမွန်မတဲ့လည်းအများကြီးပေါ့နော်ဒီမှာလည်းဆုံကြတယ်ပေါ့နော်ဒီမှာလည်းချင်းကြတယ်ပေါ့နော်ပို့ပြီးတော့ပြောမှာပေါ့မအတန်စိတ်ကြီးသူလေวันนี้เราก็มีก็อย่ามาไม่เข้าไปอ่ะเนาะมาเปลือกกระดาษ20ลาสิกี
ဒီကနေ့ဟာထိုင်းပြည်ရင်မိဖုရားမွေးနေ့ဖြစ်တာမို့ထိုင်းနိုင်ငံတနိုင်ငံလုံးရုံးပိရဲ့အလုပ်ပိရလည်းဖြစ်ပါတယ်။ဒါကြောင့်ပဲထိုင်းမြန်မာနယ်စပ်ကအလုပ်ကိုစိတ်ဝင်နေလဲပိတ်တာမို့ကင်းရင်ရိုးရာလက်ချီပွဲမှာလူနှကောင်ကျော်တော့လာရောက်တာကိုတွေ့ရပါတယ်။မဲဆောင်မြို့မဲပတောအချောင်းမှာကင်းရင်ရိုးရာချီပြူဖွဲ့မင်္ဂလာပွဲကျင်းပလာခဲ့တဲ့18နှစ်အတွင်းတစ်နှစ်တည်းတစ်နှစ်ကင်းရင်မျိုးသားတွေထိုင်းနိုင်ငံတွင်ပိုတိုးပြီးရောက်လာတာကိုတွေ့ရတယ်လို့ကိုယ်နိုင်ငံရှိနေရတဲ့သူများနိုင်ငံမှာရိုးရာပွဲကျင်းပနေရလို့စင်မကောင်းဖြစ်ရတယ်လို့ကင်းရိုးရာပွဲဖြစ်မြောက်ရေးကော်မတီဝင်ကိုနေဦးကအခုလူပြောပါတယ်
ဒီနေ့မှာဆိုလို့ရှိရင်ကျွန်တော်တို့ကရင်လူတို့တွေသူများနိုင်ငံထဲမှာအများကြီးပဲရောက်နေတာတွေ့ရတယ်။စိတ်ထဲမှာတမျိုးကြီးခံစားရတယ်။အကယ်၍ကျွန်တော်တို့နိုင်ငံမှာဟိုအုပ်ချုပ်တဲ့မင်းအစိုးရတွေကောင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီထက်ပိုပြီးတော့အများကြီးလုံနိုင်တယ်။ကျွန်တော်ကရင်လူတို့တွေရောကျွန်တော်တိုင်းရင်းသားအခြားလူမျိုးတွေရောအများကြီးရှိကြတယ်။ဒီလိုမျိုးရိုးရပွဲတွေဆိုလို့ရှိရင်ပိုပြီးတော့လုံနိုင်တယ်လေ။အဲဒါကြောင့်သူများနိုင်ငံကလာလို့လဲဆိုတော့တိတ်ပြီးတော့စိတ်ထဲမှာလည်းခံစားချက်မကောင်းဘူးနော်အဲ့လို
ကင်းရိုးရာချီပြူဖွဲ့မင်္ဂလာပွဲမှာနှစ်စဉ်နှစ်တိုင်းကင်းရိုးရာဒုံရင်အကတွေပါဝင်ခဲ့ပေမဲ့ဒီကနေ့ကျင်းပခဲ့တဲ့ပွဲမှာတော့ဒုံရင်အကပါဝင်ခြင်းမရှိပါဘူး။ကင်းရိုးရာပွဲဖြစ်မြောက်ရေးကော်မတီတာဝန်ရှိသူတွေကတိုင်ငါတော်တွေကိုအာယုံဆွန်းနေဆွန်းကတ်လူပြီးကောင်းမှုကုသိုလ်ပြုလုပ်ခဲ့တယ်လို့တက်ရောက်လာတဲ့အပိသက်အားလုံးကိုလည်းနေ့လယ်စာထမင်းကျွေးပြီးကင်းရိုးရာချစ်စုပြိုင်ပွဲတွေပြုလုပ်ကာချီပြူဖွဲ့မင်္ဂလာပွဲကိုကျင်းပခဲ့တာပါ။ဩဂုတ်လ12ရက်နေ့ဒီကနေ့မှာပဲ58နှစ်မြောက်ကင်းအာဇာနည်နေ့အခမ်းအနားကိုကင်းအမျိုးသားလူမျိုးရေးတပ်မတော် KNLA တပ်မ9နဲ့တရင်တပ်ဖွဲ့တွေမှာကျင်းပပြုလုပ်ခဲ့ပါတယ်ခင်ဗျာ